မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကစစ်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်ကြရတဲ့အရတားဒုက္ခသည်တွေကိုတရုတ်နိုင်ငံဘက်ကလက်ခံအကူအညီပေးဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးနေတဲ့ကြားကပဲကချင်ပြည်နယ်ထဲမှာတိုက်ခိုက်မှုတွေဆက်ဖြစ်နေတာကြောင့်အရတားတွေထွက်ပြေးရမှာတရုတ်နိုင်ငံဘက်ကသူ့နိုင်ငံထဲမဝင်နိုင်အောင်နေဆက်ပိတ်ဆို့ထားတယ်လို့သတင်းတွေဖြစ်နေတာပါ။ဒီကြောင့်ကိုတော့မအီးသန္နာကျော်ကဆက်ပြောပြမှာပါရှင်။
KIA ကချင်လွတ်မြောက်ရေးလက်နက်ကိုင်ဖွဲ့နဲ့မြန်မာအစိုးရကြားမှာညှိနှိုင်းဆွေးနွေးမှုတွေဆက်ပြီးတော့လုပ်နေကြပေမဲ့လည်းကချင်ပြည်နယ်တွင်းကတိုက်ပွဲတွေစစ်ပွဲတွေအချိန်ကတော့ရပ်မသွားသေးပါဘူး။အထူးကအဖြစ်နယ်မြေတက်မှတ်မှုစစ်ရေးကိစ္စတွေမှာနှစ်ဖက်တင်းတင်းမာမာရှိနေကြပါသေး။အခုလိုမျိုးစစ်ပွဲတွေကြောင့်ဒေသခံအရတားတွေမိမိတို့ခြေရွာတွေကိုစွန့်ခွာထွက်ပြေးကြရမှာနယ်ချင်းဆက်တရုတ်နိုင်ငံဘက်ကလည်းကူကြပါသေး။ကနဦးပိုင်းမှာတရုတ်ဘက်ကလက်ခံထားပေမဲ့လို့နောက်ပိုင်းမှာကချင်အရတားဒုက္ခသည်တွေနေရက်ကိုပြန်ဖို့တရုတ်အာဏာပိုင်တွေဘက်ကဖိအားပေးမှုတွေရှိလာပါတယ်။ဒုက္ခသည်အသစ်တွေကိုလည်းလက်မခံဘဲနဲ့နေဆက်မြင်းကိုပိတ်ထားတယ်လို့သိရပါတယ်။တခြားတစ်ဖက်မှာလည်းတရုတ်နိုင်ငံဘက်မှာရှိတဲ့ဒုက္ခသည်တွေကိုကုလသမဂ္ဂဘက်ကအကူအညီပေးဖို့လည်းအခက်အခဲတွေရှိနေတာပါ။ဒီအချိန်မှာဒီဒုက္ခသည်တွေအတွက်တရုတ်ဘက်ကနေဆက်ဖွင့်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းနေပါတယ
်။Conversations about this urge them to keep borders open to allow refugees to move as necessary to allow the UN.
အဲ့ဒီဒေသတွေမှာကုလသမဂ္ဂအနေနဲ့ဒုက္ခသည်တွေကိုကူညီနိုင်အောင်နေဆက်ဖွင့်ပေးထားဖို့တရုတ်ကိုတိုက်တွန်းနေပါတယ်။အလားတူပဲစစ်ပွဲတွေအချမ်းဖက်မှုတွေကြောင့်ထွက်ပြေးကြရတဲ့အရက်သားတွေကိုနိုင်ငံတကာအတိုင်းအဝိုင်းကကူညီနိုင်အောင်လည်းမြန်မာအစိုးရကိုတိုက်တွန်းနေတာရှိပါတယ်
။အမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူဗစ်တိုးရီယာနူလန်ပြောသွားတာပါ။တစ်ချိန်တည်းမှာပဲကချင်ပြည်နယ်အတွင်းမှာစစ်ပွဲတွေရပ်တန့်အောင်မြန်မာအစိုးရကိုရောအင်းဒီတရုတ်နိုင်ငံကိုပါအမေရိကန်ဘက်ကတိုက်တွန်းဆွေးနွေးထားတယ်လို့သိရပါတယ
် As you know been very strong in urging the government of Burma to continue to work with the groups up on the border to continue to try to reconcile and bring them back into the political process
အဲ့ဒီနေဆက်မှာရှိနေတဲ့အဖွဲ့အစည်းတွေနဲ့ပြန်လည်ရင်ကြားစေပြီးသူတို့ကိုလည်းနိုင်ငံရေးလုပ်ငန်းစဉ်ထဲမှာထည့်သွင်းပါဝင်စေဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်တိုက်တွန်းနေပါတယ်။တစ်ဖက်မှာလည်းမြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့တရုတ်နဲ့ဆွေးနွေးတဲ့အခါမှာတရုတ်အနေနဲ့အရက်သားဒုက္ခသည်တွေအတွေ့နေဆက်တကားတွေဖွင့်ထားပေးဖို့နောက်အဲ့ဒီမှာဖြစ်နေတဲ့နှစ်ပေါင်းရှည်ကြာတဲ့ပြည်ပခါတွေအဆုံးသတ်ရေးမြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုကူညီဖို့ကျမတို့အမြဲတမ်းတရုတ်ကိုတိုက်တွန်းနေပါတယ်။
ကချင်ပြည်နယ်ဖားကဲမြို့နယ်အတွင်းမှာ KIA ကချင်လွတ်မြောက်ရေးတပ်မတော်နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေနေ့စဉ်ဖြစ်ပွားနေရမှာတနေ့ညကတော့တိုက်ပွဲအခြေအနေကအတော်လေးကိုပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းမှာပစ်ခတ်တဲ့လက်နက်ကြီးကြီးတွေဟာဖားကဲမြို့နယ်အတွင်းရွာတွေမှာပါကျရောက်တဲ့အတွေ့ဒုက္ခသည်တွေထပ်ပြီးတော့ထွက်ပြေးတာတွေရှိနေပါတယ်။အစိုးရဘက်ကလက်နက်ကြီးပါဝင်လေကြောင်းအကူတွေပါရှိခဲ့ပြီးတော့အဲ့ဒီအနည်းတဝိုက်မှာရှိတဲ့ဒေသခံတွေညကလေးကထွက်ပြေးကုန်ကြတယ်လို့ကချင်တိုင်းရင်သူဒေါ်ပေါကြာကပြောပါတယ်
။ဖက်ကမှာတော့နေ့လည်းဒီနေ့လည်းအစိုးရတိုက်ပွဲတွေကဆက်ဖြစ်နေလို့ဒီတမနဲ့လို့ညတကောင်ကနေဒေါ်ပေါကြီးကဖက်ပြေးနေကြတာသူကတိုက်တိုင်းဖြစ်နေလေ။အခုဖက်ကတည်းကကျတော့ဓာတ်လျှောက်လို့ဖြစ်နေတာကတနာရနေနာရနေဖြစ်နေတာမနဲ့ဖြစ်နိုင်ကိုနာစေနာတိအဲဆက်တိုက်ဆက်တိုက်ကိုဖြစ်နေလေရင်နေနဲ့ပါတော့ဒီစစ်တပ်ဘက်ကလေရင်ပါလားအလကူပေးတယ်ပေါ့ဒါကူလေဆိုတာဒီလက်နက်ဒီလာချပေးတယ်လက်နက်ဒီဒီကြီးစံနေလာချပေးတယ်အဲပြီးလို့ရှိရင်အဲ့တို့အပြန်ကြတော့လက်ဒီတန်ညာရတဲ့လူတွေလည်းအဲ့လေရင်နဲ့ပဲတည်သွားတော့ပေါ့နော်နိုင်စားဘက်မှာလည်းနေ့တိုင်းတိုက်ပွဲတွေကဆက်တိုက်ဖြစ်နေတယ်
ပြီးခဲ့တဲ့2012ခုနှစ်ဇွန်လကုန်ပါကလေးက KIO နဲ့မြန်မာအစိုးရတပ်တွေကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ခဲ့တာပါ။တနှစ်ကျော်ကြာလာပြီဖြစ်တဲ့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်အရေအတွက်ကဆိုရင်လည်းတသိန်းနီးပါးရှိသွားပြီဖြစ်သလိုလက်နက်မဲ့အရက်သားတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေဟာလည်းဆိုးဆိုးရွားရွားကိုဖြစ်ပွားနေတယ်လို့ဒေသခံတွေကရောဒုက္ခသည်အရေဆောင်ရွက်နေသူတွေကပါပြောဆိုကြပါသေးတယ်။KIO နဲ့မြန်မာအစိုးရကြားမှာ18နှစ်ကြာတည်ဆောက်ခဲ့တဲ့အပြစ်ခတ်ရက်စဲရေးပြက်ပြယ်ပြီးနောက်ပိုင်းဖြစ်ခဲ့တဲ့တိုက်ပွဲတွေရက်စဲရေးကိုနှစ်ဖက်အပြန်လှန်အချိန်ချင်းဆွေးနွေးခဲ့ပေမဲ့လည်းအခုထိပြေလည်မှုမရသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လကောင်မှာထပ်ပြီးတော့တွေ့ဆုံပြောဆိုထားခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်နေရာညှိနှိုင်းလို့မရဖြစ်နေတာကြောင့်အခုထိတွေ့ဆုံနိုင်ခြင်းမရှိဘဲနဲ့ဖြစ်နေချိန်မှာပဲအခုလိုမျိုးတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာပါရှင့်။